ပြည်နယ်အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းဖြစ်နေပေါင်းစည်းတာနောက်ပြည်နယ်ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရေးအခြေအနေအရလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ်ဖက်ဒရယ်စနစ်မှာတော့ပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်နယ်စစ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို အမြင်တွေကိုစူးစီးပြီးကိုစော်ထက်ကတင်ပြပို့ထားပါတယ်
ဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုရင်ပါတီတစ်ခုတည်းကိုမဲပေးရွေးချယ်လေ့ထားအောင်မှာရွေးနေရလို့တိုင်းသားပါတီတွေကထောက်ပြနေသလိုဇာမဲ2020ရွေးကောက်ပွဲမှာတိုင်းသားပါတီတွေပုံပြီးအားကောင်းလာနိုင်တယ်လို့လည်းအများစုကပြောလင့်ထားပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဆိုတဲ့ပါတီသုံးခုပေါင်းပြီးကချင်ပြည်နယ်ပြည်သူ့ပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားတဲ့ပါတီဖြစ်လာဖို့လားလာရှိကြောင်းနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပေမဲ့ဥပဒေကြောင့်အစိုးရဖွဲ့ခွင့်မရှိဘူးဆိုရင်တောင်မှပြည်နယ်စွတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်
။အခုလက်ရှိအနေထားကတော့ဒီမိုကရေစီနေလာမချောက်။အဲကြောင့်ကျွန်တော်ကအဲဒီမိုကရေစီနေလာချောက်ချဖြစ်တယ်ဆိုတာပေါ့။ဒီနေ့လွတ်တော်ကနေပြီးတော့မှညစုမဲနဲ့ရွေးချယ်တဲ့သူဒါတော့ဓမ္မရာကပြည်နယ်ဝန်ကြီးချုပ်ခန့်တယ်လေ။ဒါတို့ကြောင့်လို့ဖြစ်တယ်။အဲ့ဒါဖြစ်တော့ဖြစ်လာတဲ့2020မှာလေတကယ်လို့အဲ့ဒါမဖြစ်လာတဲ့ခုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့။ကျွန်တော်ကတော့ဒါဟိုပြည်တယ်မှာအများဆုံးရအောင်ကြိုးစားသွားမှာ။အပြည့်ဝန်ကြီးချုပ်မခန့်နိုင်တဲ့တိုင်အောင်အစိုးရမဖွဲ့စည်းနိုင်တဲ့တိုင်အောင်ပေါ့။ကျွန်တော်ကသူ့ဆိုလို့ဖြည့်ချတာတော့ကြိုးစားသွားဖို့ရှိပါမယ
်။လာမယ့်2020ထွေထွေရေကောက်ပွဲမှာချင်းပြည်နယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းသားယူဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းတူတက်ရေးပါတီ၊ချင်းဒီမိုကရေစီဖွဲ့ချုပ်တပတ်ကြီးရဲ့ပေါင်းပြီးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်။ပါတီပေါင်းစည်းရေးဟာလုံးပင်နဲ့ကိစ္စဖြစ်ပြီးပြည်နယ်ကိုစားပြုပါတီရဲ့အမြောက်များထွက်ပေါ်လာဖို့လဲပုံပါတီပေါင်းထားတဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစူဆန်ကအခုလိုပြောပါတယ
်။ဆိုရက်ကကြတော့ပြည်နယ်ရိကကိုယ်နဲ့မဆိုင်တူဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေအဲအကြောင်းကိုယ့်ရဲ့ဒီနေ့ကနေဒီတော်စုဆူရောက်ကိုလည်းပဲကျွန်တော်ကရှင်လွတ်နိုင်ရမှာဒီနေ့ရဲ့ကိုစားအတွက်ကျွန်တော်ကလုံးလုံးပြေးဖို့ပြင်ထားတာရှိပါတယ်ဒါတိုင်းသားအလုံးလုံးလုံးမှရှိကြပါတယ
်2015ရွေးကောက်ပွဲမှာ NDR တိုင်းသားလူမျိုးစုကြီးများရဲ့ပြည်နယ်ရွေးမှာပါအနိုင်ရခဲ့ပေမဲ့2018ကြားပြတ်ရွေးကောက်ပွဲမှာတော့ပြည်နယ်အများစုမှာအရေးနိုင်ခဲ့ပါတယ်ဒါကြောင့် NDR အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းလက်ရှိအနာရ NLD ပါတီဗဟုခေါင်းဆောင်တို့ဖြစ်တဲ့မုံရွာဦးအောင်ရှင်ကသူ့ရဲ့တပိပုဂ္ဂလအမည်ကိုအခုလိုပြောပါတယ
်။ဟိုကျွန်တော်ဒီ NLD နဲ့လူမျိုးစုတွေနဲ့ဘယ်လိုကူပေါင်းမလဲ၊ဘယ်လိုဘယ်လိုမားမလို့မလဲ၊ဘယ်လိုဘယ်လိုကိုယ်ချက်ကောင်းစုသဘောမျိုးပေါ့ဗျာ၊လုပ်နိုင်မလဲဆိုတာတော့ဘဟုကပဲဆုံးပြတ်ပါလိမ့်မယ်။ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲပြည်ပြည်ကူပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်။လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်နယ်ကိုအခြေပြုတဲ့ပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်။မူဝါဒအရပူပေါင်းလုံဆောင်မယ်ဆိုရင်မတူညီအဖွဲ့အစည်းရဲ့ဈာမပါပူပြီးပူပေါင်းလုံဆောင်နိုင်လိမ့်မယ်လို့ SNLD ရဲ့တွဲဖက်အထွေထွေအတွင်းမှုတက်စိုင်းကြုံညွန်ကပြောပါတယ်
။ပေါင်းစည်းရေးကတော့ဟိုသဘောကျအနေနဲ့တော့ကောင်းပါလား။ဒါပေမဲ့ဒီဆက်ပုံပြီးတော့ဟိုဖြစ်တင်တာကပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်လာတဲ့စိုင်းတော့မူဝါဒအရပေါင်းစည်းတာကိုကောင်းတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒါကြောင့်မို့ကျွန်တော်ကကျွန်တော်ပါတီကိုမူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာ။ကိုယ်နဲ့မူဝါဒကိုက်နေတဲ့ဒီပြည်ဖက်စီနဲ့မဆိုးဘူးလေ။လက်တိုင်းလို့ဆောင်တော့မှရှိတဲ့သဘောကျွန်တော်ရှိပါတယ်
။ရှမ်းပြည်နယ်ကလူမျိုးစုတွေများတဲ့အတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲတည်ဆောက်သွားဖို့ SNLD ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းဒေသပါတီရဲ့အခြေအနေပူပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်။လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်။လက်ရှိအနေအထားကိုကြည့်ရင်ရခိုင်ရဲ့ရှမ်းမှာတိုင်းဒေသပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီနှစ်ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါတယ်။ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလိုကင်းမှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းဒေသရဲ့ပြောရေးဆိုခွင့်ကိုပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းဒေသပါတီတချို့ကပြောပါတယ်။